ဒီ2009ခုနှစ်စံပိုင်းကစပြီးတော့ပေါ့နော် NCGUB ဒီညွန့်ပေါင်းအစိုးရတိုးချဲ့ဖွဲ့စည်းတဲ့အခါမှာဥက္ကမြင့်ထွန်းကဝန်ကြီးတူဖြစ်နေပါဝင်လာပါတယ်အဲ့ဒီကာလကဥက္ကမြင့်ထွန်းကဒီညွန့်ပေါင်းအစိုးရကိုပြင်ဆင်တိုးချဲ့ဖွဲ့စည်းဖို့စူးစမ်းမယ်ဆိုပြီးတော့ RFA ကိုပြောခဲ့တာပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်များအောင်မြင်မြင်ဆောင်ရွက်နိုင်ပါပြီလဲရှင
်ဟုတ်ဟုတ်ကဲ့အဲ့ဒီမှာကျွန်တော်တို့ဒီ Dublin Milagan အပြီးမှာကျွန်တော်တို့ဖြစ်ပေါ်ကြတဲ့ဒီတန်တရားတွေဒီရက်ပြကြတယ်မှာကျွန်တော်ပြောခဲ့တာရှိပါတယ်ကျွန်တော်တို့ဒီ NCGV ညွန့်ပေါင်းအစိုးရနဲ့တိုင်းနှံ့ညာစုတွေကြားမှာဒီအခြေခံမှာတခုရအောင်မှမဆောင်ရွက်နိုင်ဘူးဆိုရင်ကျွန်တော်နှုတ်ထွက်ပေးပါမယ်လို့ကျွန်တော်ပြောခဲ့ပါတယ်အဲ့တော့အခုကျွန်တော်အမြင်ကတော့ဒီကာလတော်တင်းမှာကျွန်တော်ဆောင်ရွက်ခဲ့တဲ့ဟာမှာ NCGV ညွန့်ပေါင်းအစိုးရကိုကိုယ်ချက်ဖွဲ့စည်းဖို့အတွက်တော့ကျွန်တော်အခြေခံပေါင်းတခုရခဲ့ပြီလို့ကျွန်တော်အဲ့လိုပြောနိုင်ပါပြီခင်ဗ
ျဟုတ်ကဲ့အဲ့ဒီအခြေခံပေါင်းဘယ်လိုရခဲ့လဲဆိုတာကိုလည်းသိပြရစီရှင
်ဒီလွန်ခဲ့တဲ့ဇူလိုင်လ23ရက်နေ့ကကျွန်တော်တို့ကိုတောင်းပေးခဲ့တာ6လပြည့်တဲ့နေ့ဖြစ်ပါတယ်။အဲဒီ6လပြည့်တဲ့နေ့မှာပဲကျွန်တော်တို့ရဲ့လေလာတွေ့ရှိမှုတွေညတိုင်းဆောင်ရွက်မှုတွေကိုအစီရင်ခံစာကျွန်တော်တို့ပြန်ပြီးတော့ပြင်ပင်းလာပါတယ်။ကျွန်တော်တောင်းဝန်ကတော့အဲဒီဒက်ကင်ညီလာခံမှာကျွန်တော်အပါဝင်တော့လေပြည်သူ့လွတ်တော်ကိုယ်စားလှယ်အဖွဲ့ကနေပြီးတော့မှမြန်မာဆိုတာတွေ့ချက်ဖွဲ့စည်းကော်မရှင်ကိုဖွဲ့ပေးခဲ့ပါတယ်။ဖွဲ့ဝင်၅ဦးနဲ့ဖွဲ့ခဲ့ပါတယ်။အဲ့တော့ကျွန်တော်တို့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်အဖွဲ့ရဲ့ကော်မရှင်ကဒီ NCUB မြန်မာကောင်စီမှာရှိတဲ့အစိုးရတူချက်ဖွဲ့စည်းကော်မရှင်နဲ့ကျွန်တော်ညှိနှိုင်းပြီးတော့ဆောင်ရွက်ခဲ့ပါတယ်။အဲ့တော့ကျွန်တော်တို့ဒီလိုတော့ကိုယ်စားများအဖွဲ့နဲ့ပြောင်းပြင်မြောင်းနိုင်ငံအမျိုးသားကောင်စီရဲ့ဒီမြန်မာအစိုးရတူချက်ဖွဲ့စည်းဆိုင်ရာကုတွဲကော်မရှင်မှာကျွန်တော်အဖွဲ့ဝင်7ဦးပါဝင်ပါတယ်။အဲ့ဒီ7ဦးကနေပြီးတော့တိုင်းသားဖွဲ့တွေနဲ့ကျွန်တော်တို့လိုက်ပြီးတော့ဖြည့်ပေးခဲ့ပါတယ်။ကျွန်တော်ညှိနှိုင်းဆောင်ရွက်ခဲ့ပါတယ်။အဲ့လိုဆောင်ရွက်ခဲ့တဲ့အခါမှာကျွန်တော်ရရှိခဲ့တဲ့အခြေခံပေါင်းကတော့ကျွန်တော်ဒီတိုင်းနိုင်ငံအစည်းအဝေးကကျွန်တော်တို့ပြောတာကမြို့ပေါင်းအစိုးရကိုတိုးချဲ့ဖွဲ့စည်းဖို့ကိုသူတို့မူအားဖြစ်သဘောတူရဲ့ထောက်ခံတယ်။ဒါဟာလက်တွေ့ကျတဲ့လုပ်ရအနေနဲ့သူတို့ရှုမြင်ပါတယ်။ဒါပထမအချက်ပါ။ဒုတိယအချက်ကတော့မြို့ပေါင်းအစိုးရကိုတိုးချဲ့ဖွဲ့စည်းတဲ့အခါကျလို့ရှိရင်ကျွန်တော်တို့ပြည်တော်စုမှုကိုဥတည်ရမယ်။နောက်တတိယအချက်ကတော့ဒီလိုပေါင်းစည်းကြတဲ့အခါမှာမြို့ပေါင်းအစိုးရကိုပြန်ပြီးတိုးချဲ့ဖွဲ့စည်းတဲ့အခါမှာဒီနေ့ကာလနဲ့ကဲ့ညီတဲ့ဖွဲ့စည်းဖို့အခြေခံဥပဒေတရားအရပေါင်းစည်းမယ်လို့အဲ့လိုမျိုးကျွန်တော်တို့ကရပါတယ်။သုဒ္ဓအချက်ကတော့ကျွန်တော်တို့မြန်မာဆိုရအောင်တူချက်ဖွဲ့စည်းတဲ့အခါမှာအစိုးရတရားမှာရှိတဲ့အင်္ဂါရပ်များနဲ့ပြည်သူ့ညီညွတ်အောင်တူချက်ဖွဲ့စည်းမယ်ဆိုတဲ့မူဖြစ်ပါတယ်။အဲ့ဒါကျွန်တော်တို့ရရှိခဲ့တဲ့အခြေခံပေါင်းကအဲ့ဒါပါ
။ဟုတ်ကဲ့ဒီလက်ရှိပြည်ပမှာရှိနေတဲ့ဒီမြန်မာစစ်ဆိုရရဲ့အတိုက်ခံအဖွဲ့စည်းအချင်းချင်းပေါ့နော်ညီညွတ်ရေးဘလောက်အားကောင်းတယ်လို့ထင်ပါတယ်လဲရှင်
။ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာမှာရှိတဲ့ online အင်အားစုရဲ့အစုစည်းညီညွတ်မှုကတော့ကျွန်တော်ဒီဂျကာတာပွဲကတော့တကယ်ကိုလက်တွေ့ပြနိုင်ခဲ့တာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ရဲ့ဒီနေ့အခြေအနေကလည်းကျွန်တော်တို့မစုစည်းလို့မရတော့ဘူး။မညီညွတ်လို့မရတော့ဘူး။နားဖားပေါ်မှာလည်းကျွန်တော်သဘောထားတွဲလဲစရာလည်းမလိုတော့ဘူး။ဟိုကာလတော့တော့နားဖားကိုချော့မြင်မှရမယ်။နားဖားနဲ့ပတ်သက်လို့ရှိရင်တွဲဆောင်စင်းလေးကိုခိုင်စောက်အောင်ဆိုတဲ့အမြင်မျိုးတွေလည်းရှိခဲ့အခုနောက်ပိုင်းမှာတော့နားဖောက်ကိုကျွန်တော်တို့ဒီလိုမျိုးပြည်သူစီမီဖြစ်ပေါ်ရမှာထိုင်ဆောင်နေလို့မရဘူး။တကယ်အလုံးလုံးမှတကယ်ညီညွတ်မှရမယ်ဆိုတဲ့အမြင်ကျွန်တော်တို့မညီညွတ်ချင်လဲညီညွတ်ရမယ်အခြေအနေကိုရောက်သွားပါပြီ။အဲဒီကာလမှာဂျကာတာကွဲကတော့ကျွန်တော်နေဆက်မှာရှိတဲ့ online ARC တွေညီညွတ်မှုရှိရဲဆိုတော့ပြနိုင်တ
ယ်။ဟုတ်ကဲ့အခုလက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ရောဒီနောက်ဆုံးအခြေအနေတွေကိုဘယ်လိုမြင်ပါသလဲရှင်။
ဟုတ်ကဲ့ကျွန်တော်ဒီအရင်ကအခြေအနေနောက်ဆုံးအခြေအနေအကုန်လုံးချုပ်လိုက်ရင်တော့ကျွန်တော်မြန်မာသစ္စာလူမာဂတိဆိုတဲ့စကားရှိပါတယ်အဲ့တော့မြန်မာသစ္စာလူမာဂတိဆိုတဲ့အတိုင်းကျွန်တော်နားဖဘက်ကသစ္စာတည်ဖို့လိုတယ်ဂတိတည်ဖို့လိုပါအဲ့လိုသစ္စာမတည်ဘူးဂတိမတည်ဘူးဆိုရင်တော့ကျွန်တော်တိုင်းပြည်အခြေအနေကမျောမှန်းလို့မရအောင်ဆိုးဝါးနိုင်တဲ့အနေအထားကြီးမှာရှိနေပါတယ်ဘာလို့ဆိုတော့60ခုနှစ်ရွက်ောက်ပွဲမှာပြည်သူလူထုကိုနားဖဂတိပေးခဲ့ရွက်ောက်ပွဲပြီးအနိုင်ရတဲ့လူကိုအာဏာဆွဲမယ်လို့တော့ခေါ်ပေးမယ်ဒီလိုဂရိကဝတ်တွေထားခဲ့ဒါပေမဲ့လို့အဲ့ဒီဂရိကဝတ်တွေကိုအကနေတိအကောင့်နဲ့မဖော်တဲ့အပြင်ကိုအဲ့ဒီရလတ်ကိုလည်းဖြည့်ဆည်းပြဖို့အတွက်လုပ်အထူးလေးတူရဲ့ဒီကျွန်တော်တိုင်းနာအင်အားစုတွေနဲ့ဒီအဖြစ်ခရက်ဆဲတဲ့ကာလငင်းငန်းကြီးယူတဲ့ကာလမှာလည်းပဲတိုင်းနာအင်အားစုတွေအဲ့ဒီလိုပဲဂရိကဝတ်တွေပေးခဲ့တယ်အဲ့တော့ကျွန်တော်ဒီလိုဖြစ်ကလည်းရှေ့ကြလာတဲ့အခါမှာတကယ်အေးချမ်းနေခြင်းနဲ့တိုင်းနာငင်းငန်းကြီးလိုချင်တဲ့လူတိုင်းနာအင်အားစုတွေကဘာပဲဖြစ်ဖြစ်အဲ့ဒီကာလမှာသူတို့အဖြစ်ရက်ခဲ့ကြတယ
်ဒါ
ပေမဲ့လို့တကယ်တကယ်မှာတော့ဒီအချို့အချို့တော့မှာကုသိုလ်စီးပွားဆိုင်တဲ့ပုဂ္ဂိုလ်အချို့ရှိနိုင်တော့လဲပဲတကယ်အများစုကတော့ယင်တကယ်ကိုကျွန်တော်တို့ငင်းငန်းရည်လိုချင်တယ်ဒီအတွက်နဲ့အပြည့်ရခဲ့ကြတာဖြစ်ပါတယ်သို့တော်လည်းအခု20ကြာလာတဲ့အချိန်မှာတော့နာဖဘက်ကမျိုးမျိုးစုံနဲ့တော်လိုင်းဖွဲ့စည်းတွေကိုဖြတ်စီပြီးတော့မှာအခုကိုကန်းဖွဲ့စည်းကြီးကြီးစံတကောင်းမှမတုံးမဲနဲ့အချင်းချင်းပြိုကွေးစေတဲ့ဒီမျိုးတွေနဲ့တုံးပြီးတတ်တယ်ဖြတ်စီတာမျိုးတွေကလုံနေပြီဆိုတဲ့အခါကျတော့နာဖပေါ်မှာရှိနေတဲ့ဒီတိုင်းနာအင်အားစုရဲ့တင်းမာမှုကဒီကျရော့သွားနိုင်ကြမရှိပါဘူး။နောက်တစ်ခုကျွန်တော်တို့အစိုးရဆုံးကတော့ခေတ်ဆက်ဆက်မှာအချုပ်သူအများစုကဗမာတွေဖြစ်ခဲ့ပါတယ်။ အဲ့တော့အဲ့ဒီအုပ်ချုပ်သူတွေကိုမုံတဲ့ပေါ်မူတည်ပြီးတော့ဗမာလူမျိုးကြီးဝါဒနဲ့ဗမာလူမျိုးတွေကိုမုံနေတာတိုင်းသားတွေမှာရှိအဲ့ဒီဟာကိုပို့ပြီးကြီးပွားအောင်နားအဖလုပ်နေတယ်လို့ကျွန်တော်ဒီလိုမျိုးပြောလို့ရပါတယ်ကျွန်တော်တို့ဗမာတိုင်းသားနဲ့အခြားသောတိုင်းသားတွေများအကြားမှာရှိတဲ့စုစည်းညီညွတ်မှုကိုနားအဖတစ်ချက်တည်းမှာပြုခွဲသူကိုလည်းဖြစ်နေပါတယ်အကြောင်းမို့လို့ဒီမြန်မာပစ္စာလူမဂရီဆိုတဲ့အတိုင်းဒီကနေ့နားအဖကောင်းဆောင်များတတ်မတော်ကောင်းဆောင်များအနေနဲ့ဂရီပစ္စာတည်အောင်ဆောင်ရွက်ပေးနိုင်ဖို့လိုပါတယ်အဲ့ဒီလိုမှမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့ကမ္ဘာရောနဲ့လူမှုကြမ်းမှာဖျက်ပြခဲ့တဲ့ယုံကြည်မှုတွေကိုဘလို့မှတိောက်လို့ရတော့မှာမဟုတ်ဘူးလို့ဗမာများနဲ့အခြားတိုင်းကအကြမ်းမှာယုံကြည်မှုတွေကိုကျွန်တော်ဘရောမှပြန်ပြီးတိောက်လို့လည်းရတော့မှာမဟုတ်ပါဘူး။ဒီဟာတွေကကျွန်တော်တို့အတွက်အမှန်တန်စိတ်မကောင်းစရာဖြစ်ရမယ့်အချက်တွေပါ။အဲကြောင့်မို့လို့ဒီနေ့နိုင်ငံရေးအခြေအနေမှာအခုလိုအမေရိကန်ဆိုရပါဝင်ပေါ့လေသူတို့ဒီနိုင်ငံကနေဝင်ရောက်ဆောင်ရွက်ပေးတာတွေတော့ကျွန်တော်တို့ဒါကိုကြိုဆိုတယ်။ဒီနေ့လာဖာနဲ့အမေရိကန်ဆိုရဆက်ဆံရေးတိုးမြင့်လာတာကိုကျွန်တော်တို့ဝန်တာပါတယ်။ဟုတ်တယ်လေပဲအမေရိကန်ဆိုရအပေါင်းနဲ့နိုင်ငံတကာအနေနဲ့ကလားဆိုင်အသုံးချမှုမခံရပါစေနဲ့လို့လည်းစိတ်ထဲမှာဖြစ်မိပါတယ်အဲ့တော့ဘာဖြစ်ဖြစ်ဒီနေ့ကျွန်တော်တိုင်းပြည်အခြေအနေကတော့အကြိမ်ကိုအဆိုးဝါးဆုံးအခြေအနေကိုရောက်နေပါတယ်ကျွန်တော်ဒီလိုမျိုးပဲမြင်ပါတယ
်ဟုတ်ကဲ့ဥက္ကမြင့်ထွန်းကျေးဇူးတင်ပါတယ်ရှင်